Welcome to the Voice of America in Burmese.
Mingla nanakhe ma khnya soda shin ya shwe nan chan mi ba le. View American ta ga ni 2018 khu ni December la 1 ye sin ne ni manakhe a si sin ne ko American pi taw su Washington DC myo daw ga ni dai ya thau lin pe ni ba bi. Lain do meter 24 40 50 tit tu ga ni phan yu na sin nan ja da lo. View ye Facebook sa min na VOA Burmese News ပါလေ
အချိန်နဲ့တပြေးညီနားတော်တာဆင်နေကြပါရဲ့ခင်ဗျာကျွန်တော်စံမိုးရပါခင်ဗျာခုမြတ်ခင်စီစဉ်နေကိုတာဝန်ယူတင်ဆက်ပြပါမယ်မင်္ဂလာပါကျွန်တော်ကတော့ဝင်းမဲမှာကိုကျော်အောင်လင်းနဲ့အတူဒီနေ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးမှာပါအမေရိကန်သမ္မတအနေနဲ့ G20 နိုင်ငံတကာရုရှားသမ္မတနဲ့မတွေ့ဘူးလို့ဆုံးဖြတ်ထားပေမဲ့ရုရှားဘက်ကတော့တွေ့ဖို့ရှိရလို့ဆိုနေတာကိုအမေရိကန်ဘက်ကဆက်ညှင်းထားပါတယ်အခုလိုအမေရိကန်သမ္မတနဲ့ရုရှားသမ္မတတို့တွေ့ဖို့ဆက်သွားစေတဲ့အကြောင်းဖြစ်တဲ့ယူကရိန်းသမ္မတတွေဖန်ထားတာကိုရုရှားကပြန်မလွတ်တဲ့ပြင်မော်စကိုထောက်တွေကိုပို့လိုက်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားကြတဲ့သတင်းတွေကိုပြောပြပေးမှာပါကိုစံမိ so many different countries and I'm not
ဒါတော့ဒီဒီထိတ်တီးအစည်းအဝေးကိုတယောက်ဖို့ရောက်နေတဲ့ American သမ္မတ Donald Trump နဲ့ VOA တီးတန့်တွေ့ဆုံမိန့်မြန်းခန်းကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ဒီကနေ့ကြောက်ရောက်တဲ့အနှစ်30မြောက်ကမ္ဘာကိုခန်းစွမ်းအားကျဆင်းမှုယောဂအနေနဲ့ပတ်သက်တဲ့သတင်းတော် ABSDF ကျောင်းသားခေါင်းဆောင်နှစ်ယောက်မတရားသိမ်းတဲ့ဆက်သွယ်မှုနဲ့မိုးညင်းမြို့မှာဖမ်းဆီးခံရတယ်ဆိုတဲ့အကြောင်းအဆရှိတဲ့သတင်းတော်တွေအပြင်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်အောင်တို့ကကြောပြပေးကြပါလိမ့်မယ်ခင
်အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ G20 ဒီကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပရာအာဂျင်တီးနားကိုရောက်ရောက်ချင်း America First America သာပထမဆိုတဲ့မူအတိုင်းနိုင်ငံတကာရေးထက်ပြည်တွင်းရေးကိုပိုအလေးနဲ့ထားတာကိုပြလိုက်ပါတယ်။ Air Force One သမ္မတလေယာဉ်ကြီးဘော့ကနေစင်လာပြီးမိနစ်ပိုင်းတွင်မှာပဲသမ္မတ Trump က Internet Twitter ရိုက်လိုက်ပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုပေါ်ဝေဖန်ပြစ်တင်လိုက်ကအခြားတစ်ဖက်ရဲ့ရာဇဝတ်မှုအစ်စ်ကိုသာစုံစမ်းစစ်ဆေးတင်တယ်လို့တောင်းဆိုလိုက်ပါတယ်။နောက်နိုင်ပိုင်းထက်ကြမှာမနေ့စောစောနေတော့ထွက်လာတော့ရှိနေတော့ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပဲနောက် Internet Twitter တွေထည့်ရိုက်လိုက်တာမှာသူရောက်နေတဲ့နိုင်ငံတကာထိပ်သီးပွဲထက်အမေရိကန်ပြည်တွင်းရေးကသာပထမဖြစ်ကြောင်းထပ်ပြလိုက်ကြပါတယ်။ Atlantic Council လို့ခေါ်တဲ့သုတေသနအဖွဲ့က Max Smirnoff ကသမ္မတ Trump အနေနဲ့ဒီထိပ်သီးပွဲမှာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအတွက်စိတ်ဝင်စားတာမဟုတ်တာတွေမကဘူး။သူတကယ်စိတ်ဝင်စားနေတာကအမေရိကန်အမျိုးသားရင်းနဲ့နိုင်ငံခြားမူဝါဒတွေကိုဒီပွဲမှာဘလို့မြင့်တင်ရမလဲဆိုတာပါပဲလို့ထောက်ပြလိုက်ပါတယ်။တခြားအမေရိကန်သမ္မတအနေနဲ့လည်းအခုလိုနိုင်ငံတကာဖွဲတွေသွားတက်စင်ပါလာတဲ့အင်ပီတော်သတင်းထောက်တွေကပြည်တွင်းရေးမေးတာကြောင့်ဒီပြည်တွင်းရေးတွေကိုပြောရလေးရှိပေမဲ့အမေရိကန်သမ္မတ Trump ကတော့တမူထူကြပြီးအခုစုံစမ်းမှုမူလာရဲ့2016အမေရိကန်သမ္မတရွက်ောက်ပွဲတဲ့ Trump မဲဆွေအဖွဲ့နဲ့ရုရှားတို့အခြေဆက်ရှိခဲ့မရှိခဲ့ကိစ္စကိုပိုလေးထားတာကိုအလွန်အကျွံပြသလိုက်တာဖြစ်ပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတ Donald Trump တို့ G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20နီလာဂမ်မှာခဏတစ်ဖြုတ်တွေ့ဆုံကြဖို့ရှိတယ်လို့ရုရှားအာဏာပိုင်တွေကမနေ့တုန်းကပဲပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အရာရှိတွေပြောတာကတော့ရုရှားပဲပြောတာနဲ့မတူပါဘူး။ G20 နီလာဂမ်ရဲ့ဘေးဘန်းဆွေးနွေးမှုမှာခေါင်းဆောင်တို့ခဏတစ်ဖြုတ်ပြောဆိုဒါမျိုးဖြစ်လိမ့်မယ်လို့ဒီရုရှားဆိုကပြောခွင့်ရပုဂ္ဂိုလ်ကသတင်းထုတ်တွေကိုမနေ့တုန်းကပြောခဲ့တာပါ။အမေရိကန်သမ္မတအင်ပီရိုရဲ့အရာရှိတဦးရဲ့ပြောဆိုချက်အရဆိုလို့ရှိရင်ရုရှားသမ္မတနဲ့သမ္မတဒေါ်နယ်ထရန့်တို့တွေ့ဆုံကြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းအစီအစဉ်မရှိဘဲနဲ့တွေ့ဆုံကြတာမျိုးလဲဖြစ်ကောင်းဖြစ်လာနိုင်တယ်လို့တော့ပြောပါတယ်။ပင်လယ်နဲ့အတွင်းမှာယူကရိန်းရေတပ်တင်မော၃စီးကိုရုရှားဘက်ကဖမ်းဆီးထားတာပြန်မလွတ်ပေးပဲဖြစ်နေတာမို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုစီစဉ်ထားတာကိုဖျက်လိုက်တယ်လို့သမ္မတဒေါ်နယ်ထရန့်ကကြာသာပတိနေ့တုန်းကပဲပြောဆိုထားတာပါ။
အမေရိကန်သမ္မတအနေနဲ့ရုရှားသမ္မတနဲ့တွေ့ဖို့ဖြတ်လိုက်စေရတဲ့ယူကရိန်းသမ္မတတွေဖန်ဆီးထားတာကိုရုရှားကပြန်မလွှတ်ပေးတဲ့အပြင်မော်စကိုကထောင်တွေတဲကိုပို့လိုက်ပါပြီ။တနင်္ဂနွေနေ့တုန်းကခရိုင်းမီးယားပင်လယ်ကမ်းခြေအပြင်ဘက်မှာဖန်ဆီးခံခဲ့ရတဲ့ယူကရိန်းသမ္မတ24ဦးကိုအခုလိုမော်စကိုကထောင်တွေကိုပို့လိုက်ကြောင်း Rain လို့ခေါ်တဲ့ရုရှားရုပ်မြင့်တမ်းကြားလိုင်းကထုတ်ပြောလိုက်ပါတယ်။ဒီထက်က22ဦးကို Leaf of Tubu အချင်းတော်စခန်းမှာထိန်းသိမ်းထားပြီးကြံတဲ့ဒဏ်ရာတွေလည်းရထားတဲ့3ဦးကိုတော့ထောင်ရဲ့ဆေးရုံဆောင်မှာထားရတယ်လို့ဒီရုရှားရုပ်တံလိုင်း Rain ကထောင်တွေကိုစောင့်ကြည့်ရတဲ့ပြည်သူ့ရဲအဖွဲ့ကိုကိုကာပြီးသတင်းထုတ်ပြန်လိုက်ပါတယ်။တကယ်တော့ပင်လယ်နယ်ထဲက Cash လက်ချာမှာရုရှားတို့ဖမ်းဆီးထားခဲ့တဲ့ Ukraine သမောတွေကိုတမောတွေနဲ့တမောသားတွေကိုပြန်မလွတ်ပေးသေးတဲ့အတွက်သမရပူတင်ရဲ့ဆွေးနွေးပွဲကိုဖျက်ခဲ့တယ်လို့သမရထရမ်က G20 ဆွေးနွေးပွဲသွားနေစဉ် Internet Twitter ပေါ်မှာကြေညာခဲ့ပါတယ်။တမောတွေဖန်ထားတဲ့ကိစ္စပြည်လည်မှုရသွားပြီဆိုရင်တော့ရုရှားသမရနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့တော့သမရထရမ်ကပြန်ပြောထားပါသေးတယ်။ဒါပေမဲ့ရုရှားဘက်ကတော့ Ukraine သမောတွေသူတို့ပိုင်တဲ့ထက်ကိုတရားမဝင်ဝင်လာတာလို့စွပ်စွဲထားပြီးယူကရိန်းဘက်ကတော့ဒါကနိုင်ငံတကာရေးပိုင်တဲ့ထဲမှာသာဖြစ်ခဲ့တာလို့ပြန်ညင်းထားပါတယ်
။ Washington Post သတင်းစာရဲ့ကွန်လန်စာသတင်းတော့ဂျမေးခါရှူဂီအသက်ခံရမှုနဲ့ပတ်သက်ပြီးတော့ Sorry in shit မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့အာဂျင်တီးနားနိုင်ငံမှာအခုကျင်းပနေတဲ့ G20 နိုင်ငံတကာစီးပွားရေးအင်အားကြီးနိုင်ငံ20ညီလာခံမှာတွေ့ဆုံတဲ့အခါမှာပြောဆိုဖို့ရည်ရွယ်ထားတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ် Theresa May ကပြောလိုက်ပါတယ်။တဲ့တော့ကာရှိုဂီအသက်ခံရမှုမှာတာဝန်ရှိတဲ့သူတွေကိုအရေးယူဖို့နဲ့တကယ်တမ်းဘာဖြစ်ခဲ့တယ်လဲဆိုတာကိုပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုအပြည့်အဝဗြိတိန်ဘက်ကမြင်တွေ့လို့တဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေးကပြောပါတယ်။ပြီးခဲ့တဲ့လတုန်းကတူရကီနိုင်ငံ Saudi Arabia တာဝန်ရှိအတွင်းကိုတဲ့တော့ကာရှိုဂီဝင်သွားပြီးတဲ့နောက်ပိုင်းအဲ့ဒီမှာသူအသက်ခံရတာပါ။တဲ့တော့ကာရှိုဂီဟာ Saudi Ancient မင်းသားကိုဝေဖန်သူတူဖြစ်ပြီးသူကိုယ်တိုင်ကလည်း sorry အရေးပြနိုင်ငံသားတူဖြစ်ပါတယ်။သူတတ်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နောက်ွယ်မှာအင်ရှိမင်းသားကကင်ထွက်လှောက်ရှားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်လာတဲ့ပတ်သက်ပြီးတော့ sorry အရေးပြနိုင်ငံကတော့ငြင်းပယ်မှုတွေလုပ်ထားပါတယ်
။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ32 kHz 933 5 40 kHz 8683ပိုင်းရိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကတော့ပိုင်းရိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကစနေနေ့မနေ့ပိုင်းထိတဲ့ရောက်တဲ့တွေကိုဆက်ကြေညာပေးနေပါတယ်။ Paris မြို့တော်အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပေးထားတဲ့ပြည်သိမျိုးတော်ဆိုင်ရာဂုံတူတော်ဂုံတူဆောင်လွတ်လပ်ရေးစုကိုပြန်ရောက်သိမ်းလိုက်ပါပြီ။မြန်မာနိုင်ငံကရွှေချာလူနည်းစုတွေပေါ်မတရားနှိမ်နှင်းခဲ့တာအတွက်ဒေါက်ဆန်းစုကြည်အနေနဲ့တားမြစ်ပြောဆိုဖို့ပြက်ကွက်ခဲ့တာကြောင့်အခုလိုစုကိုပြန်ရောက်ရတာပါလို့တောက်ကြနေကပဲ Paris မြို့တော်ဝန်ကြီးပြောခွင့်ရကဆိုလိုက်ပါတယ်။ Paris မြို့တော်ဝန်ကြီးပြောခွင့်ရကပဲမြို့တော်ဝန် N Hidalgo အနေနဲ့အခုလိုစုပြန်ရုပ်ဖို့ဆုံးဖြတ်ရလိုက်တာကမြန်မာနိုင်ငံထဲမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့Ranger လူနည်းစုတွေပေါ်အကြမ်းဖက်နှိပ်စက်တာနဲ့လူခွင့်ရေးချိုးဖောက်မှုအမျိုးစုံဖြစ်နေတာကြောင့်ပါလို့ AFP သတင်းဌာနကပြောလိုက်ပါတယ်။ Oxford တက္ကသိုလ် Edinburgh နဲ့ Glasgow မြို့တွေကအလားတူဒေါက်ဆန်းစုကြည်ကိုပေးခဲ့တဲ့ဂုဏ်ရုဆောင်စုတွေကိုဖြစ်လာတဲ့ကိုပြန်ပြီးရုပ်သိမ်းပေးတဲ့နောက်ပိုင်းမှာဖြစ်လာခဲ့တဲ့အခု Paris မြို့တော်ဂုဏ်ပြုစုရုပ်သိမ်းခံရတာကအရင်ဘယ်သူမှအခုလိုရုပ်ခံခဲ့ရတာမရှိပါဘူး။ဒေါက်ဆန်းစုကြည်အနေနဲ့ပထမဆုံးပြန်ရုပ်ခံခဲ့ရတာပါ။အရင်တက်ခံဘဝနဲ့ဒီမိုကရေစီရေးဥဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကကောက်ဆောင်နန်ဆယ်မန်ဒဲလာလိုဒေါက်ဆန်းစုကြည်နဲ့ဒီမိုကရေစီမရှိတဲ့ဆောင်အဖြစ်အကြီးအကျယ်လေးစားခံခဲ့ရပေမဲ့အခုအစိုးရကောက်ဆောင်ဖြစ်လာချိန်မှာတော့ရိုဟင်ဂျာရေးကြုံလာရပြီးအနောက်နိုင်ငံတွေကမှရေပန်းဆက်မစားတော့ဘူးဖြစ်လာနေပါတယ်ဒီရခိုင်ပြည်နယ်အချမ်းဖတ်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်စုစုပေါင်း9000ကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကတော့ဆိုနေပါတယ်
အိန္ဒိယနိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်4000ကိုမြန်မာနိုင်ငံစီပြန်ပို့ရေးအစိုးရရဲ့တိုက်တွန်းချက်ကိုကြားနာဖို့အိန္ဒိယနိုင်ငံတရားလွှတ်တော်ချုပ်ကရွှေ့ဆိုင်းလိုက်တယ်လို့နိုဝင်ဘာလ30ရက်နေ့ထုတ် The Hindu သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေရှိခဲ့ပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုရောက်လာခဲ့ကြတဲ့ရိုဟင်ဂျာတွေဟာဂျမ္မူး၊ဟైဒရာဘတ်၊ဟရယာနာ၊ဥတ္တရပရဒေ့ရှ်၊ဒေလီ NCR နဲ့ရာဂျစ္စတန်ဒေသတွေမှာနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံရဲ့တရားသူကြီးချုပ်ရာဂျန်ဂိုဂိုယီကဒီအမှုကိုနောက်ဆုံးမှာပါဆက်လုံးလဲဆိုတာကိုဦးလာမဲ့နှစ်ဆန်းဇန်နဝါရီလအထိရွှေ့ဆိုင်းတယ်လို့ပြောပါတယ်။နိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေလူသားချင်းစာနာမှုရဒီလူတွေရဲ့လွတ်လပ်ခွင့်နဲ့ဘဝတွေကိုအကာအကွယ်ပေးဖို့တောင်းဆိုမှုတွေလည်းရှိနေပါတယ်။ အိန္ဒိယနိုင်ငံတွင်မှာရိုဟင်ဂျာမွတ်စလင်တွေအပါအဝင်တရားမဝင်နေထိုင်သူတွေကိုနေရက်ရင်းတိုင်းပြည်တွေစီကိုပြန်ပို့ရေးအိန္ဒိယနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးရဲ့ကြေညာချက်ဩဂုတ်လဇန်ပိုင်းတုန်းကလွှတ်တော်မှတင်ပြခဲ့တာကြောင့်အိန္ဒိယရောက်ရိုဟင်ဂျာတွေအတွင်းစိုးရိမ်ကြီးဖြစ်ခဲ့ကြပါတယ်ရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့ရေးအစိုးရရဲ့တိုက်တွန်းချက်နဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကလည်းအစိုးရကိုသတိပေးအကြောင်းကြားစာပေးပို့ထားပါတယ
်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လီဗျားနိုင်ငံကအယ်ဒိုင်ဂျာအကြမ်းဖက်သမား12ဦးသေဆုံးခဲ့တယ်လို့အမေရိကန်တပ်ဘက်ကထုတ်ပြောလိုက်ပါတယ်။ AFRICOM လို့သူကခေါ်တဲ့အမေရိကန်ရဲ့အာဖရိကဆိုင်ရာစစ်ဌာနချုပ်ကဒီလေကြောင်းတိုက်ခိုက်မှုကိုအယ်ရေးနက်တောင်တန်းသားမှစစ်သားရင်းကလုပ်ခဲ့တာဖြစ်ပြီးဒီအယ်ဒိုင်ဂျာအဖွဲ့ကကားသုံးစီးကိုလည်းဖြတ်စီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီတက်ခတ်မှုတွေမှာအယက်သားထိခိုက်တည်ရှိမှုကတော့လုံးဝမရှိဘူးလို့ American စစ်ဌာနချုပ်ကပြောထားပါတယ်။တကယ်တော့ African စစ်ဌာနချုပ်ညွှန်ကြားမှုဘူချိုဂရက်ပီအော်ဆန်ကလည်းလီဗျားနိုင်ငံမှာဒီအကြမ်းဖက်သမားတွေခုလုံခွင့်လုံးဝမရအောင်နဲ့ဒီအကြမ်းဖက်သမားတွေဘယ်နေရာရောက်ရောက်မလုံမချုံခံစားနေရအောင်အခုလိုထိရောက်တဲ့တက်ခတ်မှုတွေဆက်လုပ်သွားမယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုလို American ရဲ့လေကြောင်းတက်ခတ်မှုဟာလီဗျားမှာရှိတဲ့အကွင်းမလို့တူကောက်ခေါ်တဲ့ဒီအယ်ကိုင်ဒါအဖွဲ့ကိုတတိယချင်းမြောက်တက်ခတ်ခဲ့တာဖြစ်ပြီးဒီမတိုင်ခင်ဇွန်လတုန်းကဒုတိယချင်းတက်ခတ်ခဲ့ရမှာတော့အချမ်းဖက်သမားတဦးသေဆုံးခဲ့ပါသေးတယ်ခင်ဗ
ျပြည်အားအဆင့်9ရှိတဲ့အင်အားပြင်းငရင်တစ်ခုအမေရိကန်ပြည်ထောင်စုအလာစကာပြည်နယ်မှာမနေ့တုန်းကလှုပ်ခတ်ခဲ့တယ်လို့အမေရိကန်ဘူမိပေဒါတိုင်းထွာရေးအဖွဲ့ကပြောပါတယ်အစပိုင်းမှာဆူနာမီရေလိုင်းတွေရှိလာနိုင်တယ်ဆိုပြီးတော့အာနာပိုင်တွေဘက်ကသတိပေးချက်ထုတ်ပြန်ခဲ့ပြီးမယ်လဲနောက်ပိုင်းမှာအဲ့ဒီသတိပေးချက်ကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်အလာစကာပြည်နယ်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Anchorage မြို့ရဲ့မြောက်ဖက်9မိုင်လောက်မှာမနေ့ကမနေ့ပိုင်း7နာရီကျော်လောက်ကငလျင်လှုပ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီဒေသကအဆောက်အဦတွေလှုပ်ရမ်းခါရမ်းခဲ့ပါတယ်လူတော်များများလည်းအဆောက်အဦတွေကနေပြီးတော့အပြင်ကိုကမန်းကနန်းပြေးထွက်ခဲ့ကြပါတယ်ငလျင်ရဲ့လှုပ်ခတ်ချိန်ကတော့စက္ကန့်30ကနေ40လောက်အထိကြာမြင့်ပါတယ်ခင်ဗျာ
နောက်ဆုံးရထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးကြတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေကိုနားဆင်ရပါမယ်G20 လို့ခေါ်တဲ့ဆက်မှုထိပ်သီးနိုင်ငံကြီး20ရဲ့အစည်းအဝေးအတွက်အာဂျင်တီးနားနိုင်ငံဗီနိုဆိုင်ရပ်စ်မြို့ကိုရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကို VOA သတင်းတောက် Greta Von Sistering ကတီးတန့်တွေ့ဆုံမေးမြန်းခဲ့ပါတယ်အဒီထဲကနေပြီးတော့အရေးကြီးတဲ့အချက်တချို့ကိုဦးကျော်စံတာကထုတ်လုပ်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကနေဒါဝန်ကြီးချုပ် Justin Trudeau မက္ကဆီကိုသမ္မတ Enrique Peña Nieto တို့နဲ့မကြာသေးမီကညှိနှိုင်းသဘောတူထားတဲ့ USMCA လို့ခေါ်တဲ့ America Mexico ကနေဒါသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါပြီ။ဒီသဘောတူညီချက်ဟာသူဖြတ်သိမ်းလိုက်တဲ့ NAFTA ခေါ်မြောက်အမေရိကတိုက်ကုန်သွယ်ရေးလွတ်လပ်မှုသဘောတူညီချက်နဲ့အများကြီးပူးပေါင်းတဲ့သုံးနိုင်ငံလုံးအတွက်ပိုပြီးအကျိုးရှိရလို့ကောက်ွယ်ပြောကြပါရစေ။လူသိရှင်များညှိနှုံညှိနှိုင်းကြရတဲ့ဒီသဘောတူညီချက်အတိအဖြစ်ဆက်ဝင်လာဖို့အတွက်တော့သုံးနိုင်ငံစလုံးရဲ့ဥပဒေပြုလွှတ်တော်တွေကအစည်းအမတ်ပြုရောက်မှာဖြစ်ပါတယ်။ကြတဲ့တစ်ဆက်တည်းလောလောဆယ်ပါကမ္ဘာစီးပွားရေးဟာအစဉ်ရောနေတာတွေ့ရတယ်။မကြခင်ကြုံတွေ့လာရနိုင်တဲ့ကမ္ဘာစီးပွားရေးစင်ကာပူတွေကဘာတွေဖြစ်မယ်လို့ထင်ပါသလဲဆိုတဲ့မေးခွန်းကိုဖြေကြရမှာအမေရိကန်ကိုသူများနိုင်ငံတွေကအဆုံးချအမျက်ထုတ်နေကြတဲ့ကိစ္စဖြစ်တယ်လို့အဓိကထောက်ပြဖြစ်ဆိုပါတယ
်။ Well, yeah, many threats, but the United States really has been ripped off by so many different countries, and I'm not giving you any secrets when I say China, the numbers that China.
ညောင်မှုတွေအများကြီးရှိပါတယ်။အမေရိကန်ကိုနိုင်ငံအများပြားကသူတို့အကျိုးအတွက်သုံးချနေကြပါတယ်။ဒါလျှို့ဝှက်ထားကြမဟုတ်ပါဘူး။တရုတ်ဆိုရင်ကျွန်တော်တို့ကိုဒီလိုလုပ်နေတာ25နှစ်လောက်ရှိလာပါပြီ။နိုင်ငံတိုင်းလိုလိုဒီလိုလုပ်နေကြတာပါကျွန်တော်တို့မှာကုန်သွယ်လုံငွေဘီလီယံ800နီးပါးရှိနေပါတယ်ဒါကိုကျွန်တော်တို့ပြောင်းလဲနေပါတယ် NAFTA ကို USMCA နဲ့အစားထိုးပြီးတော့ဆက်လုပ်နေပါတယ်တောင်ကိုရီးယားနဲ့တိတ်အဆင်ပြေနေပါတယ် American ပြည်အောင်စုပေါ်တိတ်ရက်ဆက်တဲ့ဥရောပသမဂ္ဂနဲ့လည်းခတ်တုတ်တုတ်ညှိနှိုင်းနေပါတယ်တရုတ်သမ္မတရှိနေလဲညသာစားဖို့ရှိပါတယ်ရလက်ကောင်းတွေပေါ်ထွက်လာမှာပါ
တရုတ်ဟာကမ္ဘာတစ်ဝှမ်းမှာစီးပွားရေးလုပ်ငန်းတွေတူးချက်ဖြန့်ကျက်နေပါတယ်Africa မှာရောပါကစ္စတန်မှာဆိုရင်လည်းအရမရှိကန်ကြီးရဲ့စီမံကိန်းလုပ်နေတဲ့ပနမားလိုလက်တင်အမေရိကနိုင်ငံတွေမှာတောင်အပိယူတွေကြီးကြီးမားမားလှုပ်လာနေပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုနဲ့နှိစက်လာတဲ့ဒေသမှာလှုပ်လာတာဖြစ်တယ်။ဒါကြောင့်မဟာဗျူဟာအရစိတ်ချရရလားဆိုတဲ့မေးခွန်းကိုတော့အမေရိကန်စီးပွားရေးအလားအလာတရုတ်ထက်ပိုစားတယ်လို့သူကပြောဆိုပြီးဖြေကြားသွားပါတယ
်။ Well, I think they're going to have less money than they have right now because the deal that I'm making, if you look at, we have $250 billion right now at 25%.
ကျွန်တော်အခုလုပ်နေတဲ့အပေးယူရာတရုတ်တို့မှာအခုထက်ငွေရနေပါလာနိုင်ပါတယ်။အခွန်25ရာခိုင်နှုန်းကောက်တော့ဘီလီယံ250ရှိပါတယ်။ဒါကိုကျွန်တော်နှစ်ဆစီတိုးနိုင်ပါသေးတယ်။ဆိုတော့ကအရင်လုပ်တယ်လို့မလုပ်နိုင်တော့ပါဘူး။ကျွန်တော်တို့ကအချိန်နေပိုကောင်းပါတယ်။ကျွန်တော်ရွေးခံရပြီးကလေးကအချိန်ကဆိုရင် 17.8 trillion dollar ရရှိခဲ့ပါတယ်။တရုတ်ကအများကြီးနှင်းနာနေပါတယ်။ကျွန်တော်တို့ကတရုတ်နိုင်ငံထက်အစားပေါင်းများစွာစီးပွားရေးအင်အားကြီးမှကောင်းမွန်ပါတယ်။
ဒါပေမဲ့ဒါဟာအမေရိကန်ပြည်ထောင်စုနဲ့သိမ့်နီးရဲ့နေရာမှာတရုတ်ကလုပ်နေတာဖြစ်တယ်ဆိုတော့တရုတ်ရဲ့မဟာဗျူဟာခြေလှမ်းမဟာဗျူဟာရည်မှန်းချက်ကိုစိုးရင်ရမစီဘူးလားလို့ထပ်ပြီးမေးတဲ့အခါမှာဒေါ်နယ်ထရမ်ကအခုလိုဆက်ပြေပါတယ
် I know but they have a debt problem and they have to pay for that debt it's a tremendous amount of money that they are spending do I like it probably not but I also know it's very expensive
ဒါပေမဲ့သူတို့မှာကကြွေးမြီပြဿနာအများကြီးရှိနေတယ်သူတို့သုံးထားတဲ့ငွေကြေးအများအများအတွက်ပြန်ပေးဆက်ရအောင်မှာဖြစ်တယ်ဒါကိုကျွန်တော်သဘောကျနေသလားဆိုတော့လည်းမဟုတ်ပါဘူးသူတို့အတွက်ဒါတွေစိတ်အကုန်ကြားများလွန်းတယ်ဆိုတာပဲသိပါတယ်နေရာတော်တော်များများမှာသူတို့မျှော်မှန်းတယ်လို့ဖြစ်လာမှာမဟုတ်ပါဘူးလို့သူကပြောသွားတာဖြစ်ပါတယ်နောက်အရေးကြီးတဲ့ကိစ္စတစ်ခုကတော့ဒေါ်နယ်ထရမ့်ဟာကမ္ဘာကြီးပူနွေးလာတာကိုကျန်းကမ္ဘာနိုင်ငံတွေနဲ့လက်တွဲဖြည့်ဆင်းဖို့လက်ခံလို့သူမဟုတ်ပါဘူးဘာကြောင့်ဒီလိုသဘောထားရသလဲရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာစီးပွားရေးကိုထိခိုက်လာနိုင်တဲ့ကိစ္စကိုဘယ်လိုပြင်ပါသလဲဆိုတဲ့မိခွန်းကိုသတင်းထောက်ကမေးတဲ့အခါမှာတော့ဒေါ်နယ်ထရမ့်ကအခုလိုပြန်ဖြစ်ပါတယ
် Very simple I want the cleanest air and the cleanest water on the planet I want crystal clean water and that's what we have we've been doing very well with respect to the environment and that's what I want but I'm not going to put the
တိတ်ကိုရှင်းပါတယ်ကျွန်တော်ကကဘာပေါ်မှာအတန်ရှင်းဆုံးလေအတန်ရှင်းဆုံးရေကိုရရှိစေချင်ပါတယ်ကြီးလင်းတက်ဆင်တဲ့ရေလိုချင်ပါတယ်ကျွန်တော်တို့စီအဲ့ဒါတွေရှိပါတယ်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကောင်းဆုံးလုပ်နေပါတယ်။ဒါပေမဲ့တိတ်အရေးမကြီးတဲ့ကိစ္စတချို့အတွက်တိုင်းပြည်စီးပွားရေးကိုမထိခိုက်စေချင်ပါဘူး။တရုတ်နဲ့တခြားနိုင်ငံတွေကိုကြည့်ရင်သူတို့မှလေထုညင်ညမ်းပါတယ်။အဲ့ဒီဟာရီအမေရိကန်ပြည်ထောင်စုကိုရောက်လာပါတယ်။ဒါကိုသူတို့မရှင်းမဲကျွန်တော်တို့ကငွေချင်းအမြောက်များအကုန်ကျခံပြီးတော့ရှင်းရမယ်။ဒါကိုသူတို့မပြောကျင်ကြပါဘူး။တကယ်တော့ကျွန်တော်တို့စီမားလုံးဝတန့်ရှင်းပါတယ်။ဆိုတော့ကို့အတွက်မဟုတ်ပဲသူများတကာပိုကောင်းဖို့ဒေါ်လာ10 trillion နဲ့ချီပြီးတော့မသုံးနိုင်ပါဘူးအမေရိကန်ပထမဆိုတာကျွန်တော်ရဲ့ရှင်းလင်းတဲ့မူဝါဒပ
ါဒါအပြင်သမ္မတထရမ့်ဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုအခုလောလောဆယ်ဖြစ်နေတဲ့ယူကရိန်းကိစ္စကြောင့်မတွေ့တော့ဘူးလို့ဆိုပေမဲ့ဒါဟာယူကရိန်းနိုင်ငံမှာဖြစ်နေတဲ့သင်္ဘောနဲ့သင်္ဘောသားကိစ္စတွေကြောင့်လှုပ်ဆင်းလှုပ်ထိုက်လို့လှုပ်ထားတာဖြစ်တယ်သူတင်တဲ့သူဟာသိရင်းနှီးတယ်စင်တော်တဲ့အချိန်မှာတွေ့မယ်လို့ပြောကြတော့ပါတယ်ဒါအပြင်သူဟာရုရှားသမ္မတကတရုတ်အပါဝင်လူတိုင်းနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားရှိနေတယ်လို့လည်းပဲသမ္မတဒေါ်နယ်ထရမ့်ကပြောကြားတော့ပါတယ်ခင်ဗျာ
ကျွန်တော်တို့ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
် VOS နေနေမနေ့ဖက်ထုတ်လွှင့်ချက်တွေကိုဆက်လက်ပြီးတော့နားဆင်နေရတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုဆက်လက်ပြီးတော့တင်ဆက်ပေးပါမယ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးကခေါင်းဆောင်နှစ်ဦးကိုမတရားအသိနဲ့ဆက်တယ်မှုနဲ့ကချင်ပြည်နယ်မိုးညင်းမြို့မှာမနေ့ကဖမ်းဆီးခဲ့ပါတယ်စစ်ဘက်ရေးကလုံခြုံရေးစရဖအဖွဲ့ကမိုးညင်းရဲစခန်းကိုခေါင်းဆောင်သွားပြီးတော့ပုံမှန်စက်ခွန်မြင်းဆောင်တစ်စွဲချက်တင်ခဲ့တာဖြစ်တယ်လို့ဒေသခံညဉ့်ညံ့ရေးအထောက်အပံ့အဖွဲ့က BOA ကိုပြောပါတယ် EBSF အဖွဲ့ဟာအပြစ်ခရက်စရေးအစိုးရနဲ့သဘောတူလက်မှတ်ထိုးထားတဲ့အဖွဲ့ဖြစ်တာကြောင့်အခုလိုအဖွဲ့ဝင်တွေဖန်ခံရတာကိုနားမလည်နိုင်ဘူးလို့လည်းဆိုပါတယ်အဲ့ဒီကြောင့်လည်းပတ်သက်ပြီးတော့မြင်းမြင့်တက်တည်တူဦးနဲ့ဆက်သွယ်မြင်းမြန်းထားတဲ့အကြောင်းကိုကြောင်လင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
ABSCF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဒုက္ခထကိုအောင်ဆွေဦးဘို့အဆင့်ရှိတဲ့မောင်ဦးနဲ့ရက်သားတူဖြစ်တဲ့ကိုကင်းမြင့်တို့သုံးဦးကိုမတရားအသင့်နဲ့ဆက်နွယ်မှုနဲ့ကချင်ပြည်နယ်မွန်းညင်းရဲစခန်းမှာဖမ်းဆီးထားပါတယ်မနေ့ကညနေပိုင်းမှာမြောက်ပိုင်းတိုင်းစစ်ဖက်ရေးရာလုံခြုံရေးမှူးစရဖကဖမ်းဆီးခဲ့တာလို့ရဲစခန်းမှာကိုယ်တိုင်တွားရောက်တွေ့ဆုံခဲ့သူတူဦးဖြစ်တဲ့ကိုကျော်မိုးတန်းကပြောပါတယ်ကိုကျော်မိုးတန်းဟာမွန်းညင်းမြို့နယ်ငင်းညာရေးအထောက်အကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံလည်းဖြစ်ပါတယ်အဖမ်းခံခဲ့ကြရတဲ့ ABSDF အဖွဲ့ခေါင်းဆောင်2ဦးမွန်းညင်းမြို့ကိုရောက်လာတာကသူတို့အဖွဲ့ဝင်တဦးရဲ့နာရေးကိုလာတာလို့ဆိုပါတယ
်မြို့မြို့လာတာကဒီလိုကျဲရေးဖို့ပေါ့နော်သူကတော့ကျမ်းမာရေးမှာကောင်းလို့ကျွန်တော်မြို့မြို့မှာသူကတော့ဒီမှာမြို့မြို့မှာတော့ဆင်းရတယ်ကျွန်တော်ဘုံကြီးအရှိပေါ်တော့နိုင်ကျွန်းကကားပေါက်ပြီးဝါစကုန်းနေနေဆင်းရပိုင်းဆုံးတော့တူတော့အဲကိုအောင်ရှင်ရဲ့ဒီကြေးမြောက်ပိုင်းဒီအရှိရှိရဲ့မောင်ဦးပေါ့နော်အဲ့ဒီစမှာရတာပေါ့
တခြားဘသူတွေပါသေးလဲ
အဲတခြားကဘန်းကျင်လိုက်ရတာပေါ့နော်မာလေးမှနေတယ်ဒီနာမည်ကအဲ့ဒါပြင်းပြင်းပေါ့နော်အဲ့ဒီတော့ပါလာပြင်းပြင်းရောဒီကြေးကြီးကမဟုတ်ဘူးကြီးက
ABSDF ကကိုအောင်ဆွေဦးတို့ကိုစစ်ထောက်လိုင်းအဖွဲ့ကလာပြီးတော့ခေါ်ဆောင်သွားတဲ့အကြောင်းကိုလည်းကိုကျော်မိုးတန်းကဆက်ပြီးတော့ရှင်းပြပါတယ
်အဲ29ရက်နေ့မှာတင်းကြတာပေါ့နော်သိနေမှာပေါ်သေးရဲ့တဲ့နေတဲ့ညီမအိမ်မှာပဲတက်ကနေလာပြီးတော့လာခေါ်ရပေါ့ဗျာဒီလိုတက်ကတော့အစ်ကျကဘယ်ရောက်ပိုင်းတိုင်းစားဖောက်မင်းတို့ပြောတဲ့ဘူးကြီးရှင်းပေါ်တော့အဲ့ဒီကလူကအစ်ကျကနေရှင်းလာပြီးမှမင်းကြီးမှရှိတဲ့အားဖားကြီးရေးတဲ့ပေါ်ပြီးမှကျွန်တော်လာခေါ်ရတယ်လို့ဆိုတော့ခေါ်ပြီးခင်မှာသူတို့ရက်စားရောက်သွားတဲ့အချိန်မှာပဲကျွန်တော်တို့ရောက်သွားတယ်ပေါ့နော်လာရောက်သွားတယ
်သူတို့ကလာခေါ်တယ်ဆိုတာကိုတက်နဲ့လက်နဲ့လာဝိုင်းပြီးဖမ်းတာလား
အနာဂတ်မှာဒီမှာတက်ပြီးလက်လက်ကြီးရေးနေတော့ပါလေကြတခြားမှာမိရရှိတဲ့ဝါးကိုကျွန်တော်ဆဲရောခေါ်ရတယ
် ABSCF ဒီဥက္ကဋ္ဌကိုအောင်ဆွေဦးအပါဝင်3ဦးကို KIA ကချင်လွတ်မြောက်ရေးတပ်ရဲ့နေမြေတွင်းနေထိုင်မှုနဲ့ဆက်ဆက်ပြီးတော့မွန်ညင်းရဲစခန်းမှာအမှုဖွင့်ထားတယ်လို့မွန်ညင်းမြို့နယ်ငင်းညာရေးထောက်ကူပြုအဖွဲ့ရဲ့ခရိုင်တာဝန်ခံကိုကျော်မိုးတန်းကဆက်ပြီးတော့ပြောပါတယ
်ဒီကနေ့တော့ကျွန်တော်ပြောတာကတော့တော့လာရေးခွင့်ပြုမလက်မှတ်ဒီပါလေကျွန်တော်ဆီချင်းလို့ဝါးကိုကျွန်တော်တို့ပြောတယ်မင်းကြီးစားပါပေါ့နော်ဒါတို့အားလုံးကိုသိသိပြီးမှသူအားလုံးကိုမေးပြီးမှကျွန်တော်ရေကမ်းမှအမိဆွေးလိုက်ကြပါမယ်။အဲဒီချင်းတဲ့ဒီကတော့ခလျာဆိုင်ကပူကြီးဒီဟာဆွေးဖို့တော့
အခုအဖမ်းခံထားရတာဘသူတွေလဲခင်ဗျဘယ်နှယောက်လဲ
။တိုင်းယောက်ပါခင်ဗျ။ပေါ်ရှိဦးရဲ့ဘူချင်းရှိတဲ့မောင်ဦးရဲ့တော့ပြင်းနေရတယ်နော်တိုင်းယောက
်။သူတို့ကိုဘာအမှုနဲ့ဖမ်းရလဲခင်ဗျ။
ချက်ကိုတင်နေပါခင်ဗျ။မတရားအသင်းနဲ့ဆက်သွယ်ပြီးပေါ့နော
်။ဘယ်မတရားအသင်းနဲ့ဆက်သွယ်တာလဲ။ဘာကြောင့်သူတို့ကိုဖမ်းတာလဲခင်ဗျ။
ဘုမဆက်ကိုတက်တာမတရားတင်ဆက်တယ်မူအဲသူတို့ဆဲလိုက်တဲ့အမှုကတော့ KIA ရဲ့နေမြမှာနေထိုင်မှုကြောင့်မူဆက်ကိုတင်နဲ့ဆွဲရပေါ့ဗျာ
အဲ့ဒီ3ဦးစလုံးက KIA ရဲ့နေမြမှာနေနေကြတဲ့လူတွေကြီးပဲလား
မဟုတ်ပါဘူးခင်ဗျာသိင်းကမန္တလေးမှာနေတာပါတန်းနဲ့ပြီးတော့သူတို့ဦးရဲ့ရောက်ပိုင်းဆိုတော့အဲကီနေနေတယ်မှာနေတာပေါ့နော
် ABSDF အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA ကိုအစိုးရနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ဒီဖွဲ့ဝင်တွေကိုဘာကြောင့်အခုလိုဖမ်းရတယ်လဲဆိုတာဒေသခံငင်းငင်းရေးထောက်ကူပြုအဖွဲ့ကနားမလည်နိုင်ဘူးလို့လဲကိုကျော်မိုးတန်းကဆိုပါတယ်
။အဲကျွန်တော်တို့နားလည်တာကတော့အဲဤကြီးကအခု SC ကလည်းမှထူရတဲ့ specific တဲ့ဘုံကျွန်တော်ဆက်ကုတ်တင်ရှိတယ်လို့ကျွန်တော်တို့အဲကျွန်တော်တို့သိချတာပေါ့နော်။ဆက်ကုတ်တင်ရှိတဲ့ဆက်ကုတ်တင်ရှိတဲ့တော့ဒါလည်းမျိုးလေးပေါ့အားလုံးကြည့်ကြတော့နားမလည်တာဖြစ်နေတယ်ပေါ့နော
်။ဆိုတော့အခုငင်းငင်းရေးထောက်ကူပြုအဖွဲ့အနေနဲ့ကိုကျော်မိုးတန်းတို့ကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်မလဲခင်ဗျ။
အဲကျွန်တော်တို့ကတော့ဟိုကျွန်တော်တို့လက်လမ်းမြေကြီးကိုအခုတော့ရှိရကျွန်တော်ရန်ကုန်မှာရှိတဲ့ဒီဝိစီကိုကျွန်တော်ကတောက်ချိုင်းမှာကျွန်တော်ဘာလုပ်တင်လဲဆိုတော့သူကတိုင်းကြီးမှာအဲကျွန်တော်ဆက်လုပ်မှာပေါ့ဗျာနော
်တကယ်တော့အစိုးရနဲ့အပြစ်ခတ်ရစဲရေးသဘောတူထားတဲ့ ABSD ရဲ့အဖွဲ့ဝင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးတာအခုဒီချိန်ကပထမဦးဆုံးမဟုတ်ပါဘူး2016ခုနှစ်ဒီဇင်ဘာလတုန်းကလည်းဒီချိန် ABSD ရဲ့အဖွဲ့ရဲ့ဦးဆောင်ဖိုးကော်မတီဝင်ရဲဘော်မင်းထေးကိုကချင်ပြည်နယ်လိုင်ဇာဒေသကိုအသွားကားကြီးတစ်ခုမှာအခုလိုပဲမတရားအသင်းနဲ့ဆွနယ်မှုပုံမှဆက်ခွန်တင့်နဲ့တရားဆွဲဆိုပြီးတော့အချိန်၈လကျော်ဖမ်းဆီးခဲ့ပါသေးတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကို ABSD ရဲ့အဖွဲ့ကတခြားတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ခုနဲ့အတူ2015ခုအောက်တိုဘာလ15ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်
။ဒါကတော့ကိုကျော်အောင်လင်းဆက်သွယ်မိ мян ပြီးတော့တင်ပြထားတဲ့သတင်းတော့ဖြစ်ပါတယ်။ အခုတင်းတော့နောက်တစ်ပုဒ်ကိုဆက်ပြီးတော့ပြောပြပါဦးမယ်။အဲ့ဒါကတော့ဒီကနေ့ဒီဇင်ဘာလ1ရက်နေ့ဟာကမ္ဘာ AIDS ကိုခံအားကျဆင်းရဲယောဂါနေ့ရဲ့နှစ်30မြောက်နေ့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းမှာအဲ့ဒီယောဂါနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေအများကြီးရှိလာခဲ့ပေမဲ့ဒီယောဂါကြောင့်တည်ဆုံးရမှုတွေနဲ့နေ့စဉ်ကူးစက်ခံရမှုတွေကတော့ရှိနေသေးပဲဖြစ်ပါသေးတယ်။ဒီယောဂါကင်းစင်ရေးအတုပြုနိုင်တဲ့နည်းလမ်းတွေရှိလာပြီဖြစ်ပေမဲ့လက်တွေ့ကင်းစင်အောင်လုပ်နိုင်မှုကတော့အလွန်ဝေးနေသေးတယ်ဆိုတာကို VOE သတင်းတော့ကာရိုပါဆန်သတင်းပေးပို့ထားတာကိုကိုဝင်းမင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီနေ့မှာတပြေးချူကမ္ဘာ့အကျမ်းမာရေးအဖွဲ့ကြီးကကြောက်ရွံ့မှုတွေ၊ရွှန်ရှားဖယ်ခြင်းမှုတွေနဲ့လစ်လျူရှိမှုတွေဆက်ရှိနေတာကြောင့်ဒီ AIDS ကိုခံအားကျဆင်းခြင်းယောဂါကိုအပီးတိုင်းမဖယ်ရှားနိုင်သေးတာပါလို့ဆိုလိုက်ပါတယ်။ဒီ AIDS ယောဂါအတွက်လုံးဝပြောက်အောင်ကုနိုင်တဲ့ဆေးမပေါ်သေးပေမဲ့ဒီယောဂါဖြစ်စေတဲ့ HIV ပိုးကိုရောအောင်တော့ကုသပေးနေပါပြီ။အခုလိုကုသမှုခံယူနိုင်ရင်ဒီ AIDS ကြောင့်ဘယ်သူမှသေစရာမရှိတော့ပါဘူး။ဒီ HIV ပိုးရှိနေသူတွေအနေနဲ့လည်းပုံမှန်လိုကြမ်းကြမ်းမမာနေနိုင်ပါပြီ။ကုသမှုရထားသူတွေအနေနဲ့တခြားသူတွေကိုလည်းမကူးဆက်စေနိုင်ပါဘူး။ကာကွယ်နည်းလမ်းတွေပါသုံးလိုက်ရင်တော့ဘယ်သူမှကူးဆက်ခံရစရာအကြောင်းမရှိတော့ပါဘူး။ဒါပေမဲ့အခုလိုလက်တွေ့ဖြစ်လာဖို့ကအလန်းဝေးနေတယ်လို့ဝါရှင်တန်တက္ကသိုလ်က HIV ကျွမ်းကျင်သူဒေါက်တာဂျယ်ရယ်ဘီတန်ကဆိုပါတယ်
because the ability to deliver those
ဘာလို့လဲဆိုတော့အရေးအတွက်များလို့နဲ့သူတို့အားလုံးစီအကူအညီတွေအပြည့်ရအောင်ပေးနိုင်ကြွနဲ့ HIV ကင်းစင်သွားတဲ့အထိလိုအပ်တဲ့လွှမ်းခြုံကုသပေးနိုင်မှုအတိုင်းအတာတွေကရောက်ထားတဲ့နေရာအနေထားအနာကိုတော့မရောက်နိုင်သေးလို့ပါ
တကယ်တော့ဒီ AIDS ယောဂါကြောင့်နှစ်စဉ်လူတသန်းလီပါသေနေကြပါတယ်ဘာလို့လဲဆိုတော့သူတို့မှာဒီ HIV ပိုးရှိတာကိုမသိလို့ပါမသိတော့မကုသတာရှိတယ်လို့တချို့ကလည်းအချိန်လုံးမှစကူတာကြပါတယ်အဓိကပြဿနာကြီးတစ်ခုကတော့ HIV ပိုးကူးစက်ခံရသူတွေဟာလူအတိုင်းဝဲရဲ့အောက်ခြေအစွန်ဖျားကနှိမ့်ကျတဲ့သူတွေအများကြီးဖြစ်နေတတ်တာပါကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဒီယေဂိုနယ်မြေကပါမောက္ခစတက်ဖနီစရက်တီးက
There's populations at risk for HIV infection all over
လူအထက်ဆောင်ရှောက်မှုမရတဲ့သူတွေဒီကမ္ဘာလုံးမှာအများကြီးရှိပါတယ်အဲ့ထက်မှာအထူးသဖြင့်မွေးရဆေးထိုးတဲ့သူတွေနဲ့ဒီလိမ့်ဖျော်ပြေးရေးအလုပ်လုပ်ရတဲ့သူတွေလည်းပါပါတယ
်ဒါအပြင်ဒီအထက်မှာအမျိုးသားချင်းအလိမ်ဆက်ဆံသူတွေ၊လိင်ဟင်္ဂါပြောင်းသားသူတွေ၊ထောင်သားတွေနဲ့သူတို့နဲ့အလိမ်ဆက်ဆံသူတွေလည်းပါပါတယ်။ပါမောက္ခစထရက်တီကဆက်ပြီးအခုလိုကူးစက်ခံရဖို့အများတဲ့သူတွေဘဝကသူတို့စားဝတ်နေရေးနဲ့အလုပ်ရရေးကပိုအရေးကြီးတယ်လို့ထောက်ပြလိုက်ပါတယ
်။ My research and research in this field
ဒီမှာသူတေသနာလုပ်ထားတာနဲ့ဒီနယ်ပယ်တွင်းကသူတေသနာတွေရရှိရင် HIV ပိုရှိထားတဲ့သူတွေကိုသူတို့ရဲ့ကျန်းမာရေးလိုအပ်ချက်တစ်ခုအနေနဲ့ကူညီဖြည့်ရှင်ပေးဖို့ဆိုတာမှာတခုလုံးအနေထားနဲ့ကြည့်ပြီးတော့သူတို့ရဲ့တခြားလိုအပ်ချက်တွေကိုပါဝိုင်းပြီးဖြည့်ရှင်ပေးမှရမှာပါ
။ဒါကြောင့်မို့အစိုးရတွေအနေနဲ့ကိုကျင်တရားနဲ့လူမှုရေးစံတွေကိုထည့်မတက်တော့ပဲကျန်းမာရေးဆောင်ရှောက်မှုအပါအဝင်ဒီနှိမ့်ချနေသူတွေရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုနေပါပြီ။အခုလိုမဖြည့်ဆည်းပေးနိုင်ရင်တော့ဒီနိုင်ငံတွေမှာကြီးမားတဲ့လူမှုစီးပွားဝန်ထုပ်ဝန်ပိုးကြီးတန်ကိုခံရပါလိမ့်မယ်။ဒေါက်တာဘီတန်ကဒီယောဂါဆေးစစ်တာနဲ့ကုသမှုခံယူတာကလူတိုင်းရပ်ပန်ခွင့်ရှိတဲ့တယ်လို့ဆိုပြီးအခုလိုဆက်ပြောပါတယ
် The biggest thing that we've learned for preventing HIV in the last
လူငယ်တဲ့ဆေးစုနှစ်တွေအတွင်းဒီ HIV ကာကွယ်ရေးလုပ်ငန်းတွေကနေရလိုက်တဲ့အကြီးဆုံးသင်ခန်းစာကတော့ဆေးကျင်လုံးနဲ့ချက်ချင်းပြောက်စေဆိုပြီးလုံးလို့မရပါဘူးဒါပေမဲ့တကယ်အရေးတကြီးလိုအပ်တာတွေအလုံးစုံကိုဝိုင်းဖြည့်ဆည်းပေးလိုက်ရင်တော့ဆေးကျင်လုံးနဲ့ပျောက်စေဆိုတဲ့တရားမှုမျိုးတော့တကယ်ဖြစ်လာနိုင်ပါတယ
်သိပ္ပံပညာရှင်တွေကလည်းဒီလိုအပ်ချက်တွေဖြည့်ဆည်းနိုင်တဲ့နည်းလမ်းတွေလက်တွေ့အသုံးပြတာနဲ့ပညာပေးတာတွေနဲ့ကုသပေးမှုတွေလူတွေစီပိုရောက်အောင်လုပ်လာနိုင်ရင်ရွှေရှားဖယ်ခြင်းမှုတွေရော့ကျလာပြီးဒီယောဂါကာကွယ်ဆေးပေါ်လာချိန်မှာဒီ AIDS ယောဂါကင်းစင်ဖို့မျှော်လင့်ချက်ရောင်ကြီးသန်းလာမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုမင်းတင်ပြသွားတာဖြစ်ပါတယ်အခုမနေ့တည်းသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ VOE American တန်ရဲ့စနေနေ့နေ့ဖက်စီစဉ်တွေကိုမနေ့9နာရီတိဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။UAE American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်လေးကိုလက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကရေးသားထားတဲ့မြန်မာနိုင်ငံအကြောင်းတွေကကောက်နှုတ်တင်ပြချက်အင်္ဂလိပ်သင်ခန်းစာဒါအပြင
်အသက်73နှစ်ပြည့်ရုံနဲ့ဆေးဆက်ပွဲတွေပြုလုပ်ရပါတယ်ဆိုတော့ဒီလိုလွတ်တော့ကိုယ်စားလှယ်ဦးကျော်စိုးလင်းရဲ့ပြန်ပြချက်ကတော့မှားနေတယ်လို့
အပတ်စဉ်အမျိုးသမီးခဏမှာနားဆင်ကြဖို့ရှိပါတယ်ဒီနောက်မှာတော့တိတ်ပန်တဲ့ဤပညာအပတ်စဉ်စီစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေကရေးသားထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာတွေကိုကောက်နှုတ်တင်ပြပေးပါမယ်မြန်မာနိုင်ငံကိုခီးသွွားလာမှုပိတ်ပင်ခြင်းကမြန်မာအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးဆိုပြီးတော့ Jessica Lawrence ရေးသားထားတဲ့စောင်းမကို donation.com online မှာဖတ်ရှုရပါတယ်လက်ရှိမြန်မာနိုင်ငံကိုခေါင်းဆောင်နေသူဒေါအောင်ဆန်းစုကြည်နေကြေကျုပ်ကလွတ်မြောက်လာပြီးလေးနှစ်ကြာရွေးကောက်ပွဲမှာသူမရဲ့ NLD ပါတီအပြတ်အနံ့ရရှိခဲ့တဲ့အချိန်ဟာမျှော်လင့်ချက်အကြီးမားဆုံးအချိန်ဖြစ်ပါတယ်။နိုဘယ်ပညာရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာဆယ်စုနှစ်နဲ့ချီပြီးတော့တန်းပြီကိုအုပ်ချုပ်လာခဲ့တဲ့စစ်ဆိုးရွားကိုဖယ်ရှားပေးနိုင်လိမ့်မယ်။တန်းပြီဟာပုံမပြီးတော့ပွင့်လင်းလာပြီးအားလုံးပါဝင်တဲ့အနာဂတ်ပေါ်ထွန်းလာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေဖြစ်စေခဲ့ပါတယ်။တိုင်ရင်လေးနှစ်ကမြန်မာနိုင်ငံကိုလာတဲ့ခီးသွွားဧည့်သည်တန်းတောင်မပြည့်တဲ့အခြေအနေကနေ2015ခုနှစ် NLD ပါတီရွေးကောက်ပွဲအနံ့ရတဲ့နှစ်မှာခီးသွွားဧည့်သည်အရေးအတွက်4.8တန်းတိစံချိန်တင်ထိုးတက်သွားခဲ့ပါတယ်။ခီးသွွားလုပ်ငန်းကရရှိတဲ့ဝင်ငွေဟာဆိုရင် 1.1 ဘီလီယံဒေါ်လာအထိရှိလာခဲ့ပါတယ်။ဒါပေမဲ့စစ်တပ်ကလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်ဖိနှိပ်မှုတွေပြုလုပ်လာတာဒေါ်ဆန်းစုကြည်ရဲ့အစိုးရကမဟန်တားနိုင်တဲ့အခြေအနေတွေကိုတွေ့မြင်လာခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံရဲ့ဂုဏ်သတင်းဟာမင်းမိန်ကျဆင်းလာခဲ့ပါတယ်။နိုင်ငံရေးဝန်ကြီးဌာနရဲ့အစည်းအဝေးခန်းစာအရ2016ခုနှစ်စက်တင်ဘာလနောက်ပိုင်းမြန်မာနိုင်ငံကနေထွက်ပြေးရသူရိုဟင်ဂျာအရေအတွက်9သိန်းကျော်ရှိပြီးတော့ကျွေးရပေါင်း300နီးပါးမီးတင်ရှို့ခံခဲ့ရတယ်လို့အသက်ခံရသူအရေအတွက်ဟာ25,000ဝန်းကျင်ရှိနေမယ်လို့ယုံကြည်ရကြောင်းဖော်ပြထားတယ်လို့ရေးသားထားပါတယ်။ရင်းငုံနှုတ်ဆက်နေတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတကာအတိုင်းဝိုင်းကပြစ်တင်ဝေဖန်မှုတွေအများပြားရှိလာပါတယ်။စီးပွားရေးရှိတော့ကကြည့်မယ်ဆိုရင်လည်းဒီကိစ္စဟာအနှုတ်လက္ခဏာဆောင်ပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီအနံ့ရပြီးတဲ့နောက်ကမ္ဘာခီးသွွားလုပ်ငန်းနဲ့ခီးသွွားများကောင်စီက2025ခုနှစ်အရောက်မှာ 8.4 ရာခိုင်နှုန်းထိတိုးလာလိမ့်မယ်လို့မျှော်မှန်းထားပြီးတော့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အလွန်အရေးပါတဲ့လုပ်ငန်းကြီးဖြစ်လာဖို့ရှိနေတာပါမြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပွားနေသည့်အတိုင်းအခုနှစ်အတွင်းမှာခီးသွွားရေအတွက် 18 ရာခိုင်နှုန်းတိုးလာပြီးတော့2019ခုနှစ်အတွင်းအာရှနိုင်ငံတွေကခီးသွွားအုပ်စုတွေရဲ့ရေအတွက်ဟာ29ရာခိုင်နှုန်းတိုးလာလိမ့်မယ်လို့ပြည်ထောင်နိုင်ငံတို့ Telegraph သတင်းစာကရေးသားဖော်ပြပါတယ်။အဲဒါကြောင့်ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရရဲ့ဥတီချက်ပြောင်းလဲသွားအောင်လုပ်နိုင်တဲ့ရိုးစစ်နဲ့နီလန်ရှာမတွေ့သေးပါဘူးလို့ရေးသားထားပါတယ်ခင်ဗျာ။ဆက်လက်တင်ပြကြင်တာကတော့ကြားပြတ်ရွေးကောက်ပွဲတွေကဒေါ်အောင်ဆန်းစုကြည်ရဲ့ပါတီအထင်နာခဲ့တာဟာအမှန်တကယ်ပြောင်းလဲမှုတွေဖြစ်ပေါ်ဖို့အတွက်လှုံ့ဆော်မှုဖြစ်စေရမယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီ Diplomat စာဆောင်မှာ Luke Hunt ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီလဆောစောပိုင်းကကျင်းပခဲ့တဲ့ကြပြရွေးကောက်ပွဲဟာဆိုရင်တချိန်ကစစ်တပ်ကအုပ်ချုပ်ခဲ့တဲ့တိုင်းပြည်မှာအတိုက်ခံဖြစ်ရပ်တည်ပြီးတော့ဒီမိုကရေစီရေးဥဆောင်မှုပြီးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အာဏာရပြီးတော့အကြောင်းလဲတွေပြုလုပ်ဖို့ကြိုးပမ်းရမှာအခက်အခဲတွေရှိနေတယ်ဆိုတာကိုပြသနေပါတယ်။ကြပြရွေးကောက်ပွဲမှာရှင်ပြိုင်တဲ့နေရာ73နေရာမှာ6နေရာသာအနိုင်ရရှိခဲ့ပါတယ်။အစိုးရနဲ့နိုင်ငံပိုင်လုပ်ငန်းတွေကိုချေတယ်ခဲ့ကြတဲ့စစ်တပ်အနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးစည်းဝါးရေးချုပ်ချုံကျမှုတွေမှာတာဝန်ရှိပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီအနံ့ရခဲ့တာဟာနှစ်နှစ်ခွဲတာကြာသည့်တည်းအောင်နိုင်ငံကိုစစ်တပ်ကနောက်ွယ်ကနေလေပင်းညစ်ထားစေဖြစ်တယ်လို့ရေးသားထားပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ပါတီကလည်းတာဝန်မကင်းပါဘူး။အာဏာရပါတီဟာတိုင်းပြည်တွင်းကတိုင်းရင်းသားလူနည်းစုတွေရဲ့အပြည့်အဝဆောင်ရွက်မပေးနိုင်တယ်လို့ပြည်တွင်းပဋိပက္ခတွေကလည်းမဖြေရှင်းနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။လူမျိုးစုတိုင်းရင်းသားတွေကအစိုးရနဲ့ညီညာရေးလုပ်ငန်းစဉ်ပေါ်အားရကျေနပ်မှုမရှိကြဘူးလို့ NLD ရဲ့ပြောခွင့်ရသူဦးမျိုးညွန့်ကပြောကြားခဲ့ပါတယ်။အခုတော့ပါတီပေါ်ပြည်သူလူထုကသတင်းစကားပားခဲ့ပြီးဖြစ်ပါတယ်။ဒါကိုနားထောင်ပြီးတော့ပြည်ပြင်ထိန်းချုပ်မှုတွေပြုလုပ်လိမ့်မယ်လို့မျှော်လင့်နေရပါတယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ
။ဟုတ်ပါရှင်များရှင်။ မြန်မာနိုင်ငံမှာရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖတ်ချက်ထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေရေးဆိုင်ရာအစင်ကံစာကဖော်ပြပါတယ်။မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍကျော်ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်တယ်ဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ခြောက်နေပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ခြားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ခြားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်ကပြုစုပါရယ်ရှင
်။စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9:00နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံတိုက်တွန်းအပ်ပါရယ်ခင်ဗျာ။အခုကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American Indian အတုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကတင်ပြပေးနေတာဖြစ်ပါတယ်။
ဒီကိမ်းလေတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့idiom ဆိုရဲသွားလိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတလာတဲ့နောက်ချောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအမှုပညာတွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်းပြပါစီလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစီလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်တဲ့ဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန်ကောင်းပါစီအောင်မြင်ပါစီလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကာယမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုရဲ twice ဒီပဲကတော့ကိုယ်ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့ရပတ်တယ်လို့ George ကပြောတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မလို့အားလုံးအဆင်ပြေပါစေ၊ကံကောင်းပါစေလို့ဆုတောင်းပါတယ်လို့ကြည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကဏ္ဍဖြစ်ပါတယ်။အခုတော့နောက်ထပ်ပတ်စံကဏ္ဍဖြစ်တဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေကြချထားရေးဝန်ကြီးဌာနကတင်သွင်းတဲ့ကလေးသူငယ်အခွင့်အရေးများဆိုင်ရာဥပဒေကြောင်းကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ကပြင်ဆင်ချက်ပြုလုပ်ပြီးတော့ဆွေးနွေးတည်ပြုခဲ့ရမှာအဲ့ဒီဥပဒေကြောင်းမှာပါတဲ့အခန်းခွန်ပုံမှန်23မှာလက်ထပ်ထိန်းချမှုဆိုင်ရာကန့်တတ်ချက်ကို18နှစ်အောက်ပြင်ဆင်လျှော့ချခဲ့ပါတယ်။ဒီပြင်ဆင်ချက်ပါဥပဒေကြောင်းကိုပြည်သူ့လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်ပြပကတိုင်းရင်းသားတွေနဲ့လူခွင့်ရင်လှုပ်ရှားသူတွေထံကနေဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်အကြောင်းစုံကိုအခုတပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လတ်လတ်တန်းကစူးစီးတင်ပြထားပါတယ်နားဆင်ပါခင်ဗျာ
ဒီတဲ့ဥပဒေများဒလေထုံးတမ်းများတို့တဲ့အခါမှာကျွန်တော်တို့
ဥပမာအပြင်ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဗုဒ္ဓဘာသာကျွန်တော်ဒလိထုံးတမ်းမှာဆိုလို့ရှိရင်ကျွန်တော်တို့သစိုးတန်းတင်ရုံပြန်ကျွန်တော်တို့အကျင်လင်မြားဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့အစ်ခုနေနောက်ခုနေကျွန်တော်အတိပေးရုံဖြစ်ကျွန်တော်တို့အကျင်လင်မြားဆိုတဲ့ဒလိရှိပါတယ်နောက်ကျွန်တော်ချင်းပြည်နယ်မှာဆိုလို့ရှိရင်လည်းအသက်73နှစ်ပြည့်ုံပြန်ကျွန်တော်စိတ်သက်မင်္ဂလာပွဲတွေကျွန်တော်ပြုလုပ်ရပါတယ်ကျွန်တော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တစ်ဖက်တရုတ်ကွန်တရုတ်ဆိုတဲ့ချင်းပြည်ုံပြန်ကျွန်တော်တို့အကျင်လင်မြားဖြစ်ကျွန်တော်တို့ဒလိတွေကျွန်တော်တို့ရှိပါတယ်ကျွန်တော်တို့ကျွန်တော်စာဆိုရှိပါတယ်ကျွန်တော်တို့ဈေးသုံးလဲမလွယ်နဲ့ချီးထုံးလဲမပယ်နဲ့ဆိုတဲ့ဒီလိုပါပဲကျွန်တော်တို့ဒီထုံးနေလဲကျွန်တော်တို့ပယ်ဖို့မသင့်ပါဘူ
းလူမှုဝန်ထမ်းနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ခရီးသူငယ်များဆိုင်ရာဥပဒေကြံကိုပြင်ဆင်ချက်ပြုလုပ်ပြီးဆွေးနွေးအတည်ပြုချက်ကိုပြည်သူ့လွှတ်တော်မှနိုဝင်ဘာလ28ရက်နေ့ဗုဒ္ဓနေ့ကပြုလုပ်ခဲ့ရမှာဥပဒေကြံကော်မတီရဲ့ပြင်ဆင်ချက်129ချက်ကိုဥပဒေကြံကော်မတီရဲ့အတွေ့အမူမန္တလေးတိုင်းဒေသကြီးပြည်ကြီးတကိုမဲဆန္ဒနေမြေက NLG ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းကဥပဒေကြံကော်မတီကိုစားဥပဒေကြံပြင်ဆင်ချက်အပိုင်23နဲ့ပတ်သက်ပြီးခရီးသူငယ်များဥပဒေဖြစ်တဲ့အတွက်အသက်18နှစ်မပြည့်သောသူတွေကိုသာခရီးသူငယ်တွေဖြစ်သတ်မှတ်ချက်ကိုထောက်ပြပြီးအသက်18နှစ်မပြည့်တဲ့သူတွေထိမ်းများခွင့်ပြုဖို့ကိုအခုလိုပြင်ဆင်ချက်တင်သွင်းခဲ့တာဖြစ်ပါတယ်။ဥကျော်ဆိုလင်းတင်သွင်းခဲ့တဲ့အဆိုပြုချက်မှာဈေးသုံးလဲမလွယ်နဲ့ရှေးထုံးလဲမပယ်နဲ့ဆိုပြီးကိုကားပြောကြားသွားတဲ့ဥပမာလေးနဲ့ချင်းပြည်နယ်မှာ73နှစ်ပြည့်သူတွေစိစမင်္ဂလာပွဲပြုလုပ်တယ်ဆိုတဲ့ဆိုရိုးကိုမပယ်ဖို့နဲ့ပတ်သက်လို့အင်ဒီယားနပြည်နယ်မှာမြန်မာအမေရိကန်လူမှုရေးအသင်းဥက္ကဋ္ဌလည်းဖြစ်ချင်းတိုင်းရင်းသားခေါင်းဆောင်သူလည်းဖြစ်တဲ့ဒေါက်တာနိုဒင်းကာရဲ့သဘောထားကိုမေးကြည့်ခဲ့ပါတယ်။
အဲ့ဒီလွှတ်တော်ကိုယ်စားလှယ်ကိုးကားတဲ့အချက်လက်ကမှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်။ဘာဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာအရင်တုန်းကတော့ရှေးခက်တုန်းကတော့ရှေးကောင်းရှိနိုင်ပါလိမ့်မယ်။ဒါပေမဲ့အခုဒီခက်ကြီးမှာတော့ဒီခရိယန်သာသနာလဲတာချင်းတောင်တစ်ခုလုံးပြန့်နှံ့တယ်။ဗုဒ္ဓဘာသာကလည်းတော်တော်များများထုတ်ဖောက်ဝင်ရောက်တဲ့အခါမှာနတ်ကိုးကွယ်တဲ့နတ်စားတဲ့ရှေးဟောင်းတလိထုံးစံနဲ့အသက်73နှစ်ပြည့်ုံနဲ့ဆေးဆက်ပွဲတွေပြုလုပ်ရပါတယ်ဆိုတော့ဒီလိုလွတ်တော်ကိုယ်စားလှယ်ဦးကျော်စိုးလင်းရဲ့တင်ပြချက်ကတော့မှားယွင်းတယ်လို့ကျွန်တော်ယူဆပါတယ်။ဒါဆိုတော့ဒီ73နှစ်ပြည့်ုံနဲ့ဆေးဆက်မင်္ဂလာပွဲတွေကိုကျွန်တော်တို့မချားရမတွေ့ရတော့ပါဘူး။ဒီချက်ကြောင်းတွေမှာဒါမှမဟုတ်မီယိုဖလာထုံနှန်းနဲ့မင်္ဂလာဆောင်ပွဲတွေဒါပုဂ္ဂတ်ပါတာထုံနှန်းဆင်လာရပေါ့နော်။အဲ့ဒါတွေတော့ရှိမယ်ဒါပေမဲ့အဲ့လို73နှစ်နဲ့ပစိစပ်မင်္ဂလာပွဲပြုလုပ်ရတယ်ဆိုတော့တင်ပြချက်သွတ်တော်ကိုယ်စားလှယ်ပြောပြချက်ကတော့မှားတယ်လို့ကျွန်တော်ပြောချင်ပါတယ
်နောက်တစ်ချက်ကျွန်မမီးတင်ကျင်တာကဒီဥပဒေကပေါ့နော်ခရီးသူငယ်များအခွင့်အရေးဆိုင်ရာဥပဒေကြမ်းဆိုတဲ့အခါကျတော့အဓိကကတော့အသက်18နှစ်အောက်ခရီးသူငယ်တွေရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ပေးဖို့ပါပဲသူကိုးကားသွားတဲ့အတိုင်းဆရာတို့ချင်းပြည်နယ်မှာအသက်73နှစ်အောက်ပြည်ုံနဲ့စေစာမင်္ဂလာပွဲပြုလုပ်တယ်ဆိုတော့ဒီ73နှစ်အရွယ်နဲ့မိန်းကလေးတူကိုစေစာပြီးတော့မင်္ဂလာဆောင်ပေးခြင်းအဖြစ်ဒီ73နှစ်အရွယ်မိန်းကလေးငယ်ရဲ့အခွင့်အရေးကိုကာကွယ်ဆောက်ရှောက်ရရောက်ပါသလားဆရာ။နောက်မဆိုချိုးဖောက်ရရောက်ပါလားဆရာ
။အသက်34နှစ်လောက်နဲ့ရှေးယိုမီယိုဖလာထုံးတန်းစင်လာကတ်စတမာရီလော့အရလက်ထပ်ထိန်းရတဲ့အစင်လာရှိခဲ့တယ်အနည်းအချင်းရှိနေသေးတယ်ဆိုရင်တောင်မှနိုင်ငံတော်ကနေအမျှော်မြင်ကြီးကြီးနဲ့အသက်မပြည့်သေးတဲ့မိန်းကလေးတွေဒီမိင်္ဂလာဆောင်မဲ့ကိစ္စသားဖွာမဲ့ကိစ္စတွေကိုဓမ္မရေးရှုထောင့်ဖြစ်ဖြစ်လူမှုရေးရှုထောင့်တာဖြစ်ဖြစ်ပညာရေးရှုထောင့်တာဖြစ်ဖြစ်တည်ပြီးတော့ကာကွယ်တဲ့အနေနဲ့ဒီ session hit out မိင်္ဂလာဆောင်တဲ့ကိစ္စကိုတော့နိုင်ငံတော်နေတောင်မှဥပဒေနဲ့အမျှော်မြင်ရှိရှိပိတ်ပင်တင့်တဲ့အချိန်မှာဒီလိုပဲဒါမီးလောင်ရလေးပင့်ဆိုသလိုပေါ့လေ child marriage ကိုအားပေးတဲ့ပုံစံမျိုးအသက်18နှစ်အောက်ဆိုရင်လည်းဒါလက်ထပ်ထိန်းရနိုင်တယ်ဆိုတဲ့ဟာကိုအတီးပြုတ်ပေးလိုက်တယ်ဆိုတဲ့ဟာကတိုးတက်မှုမရှိဘဲနဲ့နောက်ဟိုခြေတလန်းဆုပ်ပြီးတော့ဒါအိမတမ်းမဝန်းနိုင်စရာကောင်းတဲ့ဆုံးဖြတ်ချက်တစ်ခုလို့ကျွန်တော်သုံးသပ်ပါတယ်အရင်က customary law အရဒလိထုံးတမ်းတွေရှိခဲ့တယ်ဆိုရင်တော့မှဥပဒေတွေပြဋ္ဌာန်းပြီးတော့အကာအကွယ်ပေးတင်ပါတယ်။ဆိုတော့ပြချင်တာတော့အိန္ဒိယမှာ သားယောက်ျားလေးကိုပဲသူတို့လိုချင်တယ်မိန်းကလေးမွေးရင်ဟိုးအရင်ကတည်းကသူတို့ချက်သုံးခဲ့တဲ့ဒီလက်တဲကနေမိန်းကလေးမွေးလာတဲ့အခါမှာမိန်းကလေးလို့တည်ရတဲ့တခါတည်းအစိတ်ကြိုက်ပြီးတော့တတ်လိုက်တဲ့ဟာတွေရှိတယ်အိန္ဒိယအစိုးရကနေတင်းတင်းထန်ထန်ဥပဒေကြားထမ်းပြီးတော့တိုက်ဖြတ်သွားတာရှိပါတယ်ဆိုတော့ကျွန်တော်တို့ခုနပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥတော်ဆိုးလင်းပြောသလိုချင်းတောင်မှာတကယ်လို့33နှစ်ပြည့်ုံနဲ့မင်္ဂလာသစ္စာပွဲတွေရှိနေသေးတယ်ဆိုရင်တော့မှသွတ်တော်ကိုယ်စားလှယ်များအနေနဲ့ကလေးတွေရဲ့အရှိရေးကလေးတွေရဲ့ဒီအခွင့်အရေးပညာရေးကျန်းမာရေးရှုထောင့်ပေါင်းစုံတိုင်းပြည်ရဲ့တိုးတက်မှုကိုကြည့်ပြီးတော့အဲ့ဒီမကောင်းတဲ့ထုံတမ်းစင်လာကိုစွန့်ထွက်နိုင်ဖို့ဥပဒေတွေပို့လို့ပြတ်ထန်းတဲ့အချိန်မှာအခုလိုဟိုမကောင်းတဲ့ဥပဒေကိုဒါအဆိုးသွင်းပြီးတော့ဆုံးဖြတ်တယ်ဆိုတာအင်မတန်မသင့်တော်တဲ့ကိစ္စပါ
ဒေါက်တာဒေါကင်းဆိုဝင်းကတော့ခရီးတဲ့နိုင်ငံအယ်ဘတ်တန်စစ်တဲ့ကတူမှာခတိခလည်းဖြစ်တဲ့အပြင်စစ်သိပ်ပန်နဲ့လူခွေးဆိုင်ရာဘာသာရပ်ကိုအထူးပြုလေ့လာခဲ့သူဖြစ်ပါတယ်အိမ်တောင်ပြုတ်ခွင့်ကိုအသက်16နှစ်အောက်ရှော့ချမှုနဲ့ပတ်သက်လို့မင်းကလေးတွေရဲ့လူအခွင့်အရေးပေါ်သူရဲ့အမြင်ကိုမေးကြည့်ခဲ့ပါလေ
အခုလိုမျိုးအသက်16နှစ်အောက်ကလက်ချခွင့်ရှိရမယ်လို့ပြောတဲ့ဟာတကယ်တော့ကလေးသူငယ်ဆိုင်ရာအခွင့်အရေးပေးတာနဲ့မတူဘဲနဲ့ဆန့်ကျင်ဘက်ပေါ်ဒီကလေးသူငယ်တွေရဲ့အခွင့်အရေးကိုချိုးဖောက်တာနဲ့တူနေပါတယ်ဘာလို့ဆိုတော့ဒီနိုင်ငံတကာကသတ်မှတ်ထားတာရောဒီဆေးပညာအရာသတ်မှတ်ထားတာရောအသက်16နှစ်အထက်အတဲ့ရွယ်ကိုရောက်မှဒီကိုပိုင်ဟိုဆုံးဖြတ်နိုင်ခွင့်ရှိတယ်အမှားမှန်ကိုခွဲခြားနိုင်တဲ့အရေးအသေးရှိတယ်ပေါ့နော်အဲ့တော့အတက်ဆက်ရှိနေမပြည့်သေးခင်မှာဆိုလို့ရှိရင်အထူးသဖြင့်အမျိုးသမီးငယ်ခရီးရွယ်မှာကိုပိုင်ဆုံးဖြတ်ခွင့်လည်းမရှိသေးဘူးပညာရေးအနေနဲ့လည်းသူတို့ရဲ့ဘဝရှိရေးတိုးတက်ရေးအတွက်ပညာရေးတင်ကြားရမယ်သူတို့ပွဲရရမယ်အနည်းဆုံး100,000အောင်ရမယ်နောက်ပြီးတော့ဘဝရှိရေးအတွက်ကိုချီတော့ပေါ့ကိုရက်တည်နိုင်အောင်ကြိုးစားဖို့လူသေးတယ်ဒါတွေဘာမှရှင်းနေမဖြစ်သေးတဲ့အချိန်မှာလက်ထပ်ထိန်းမြန်းဖို့ဥပဒေကိုလှုပ်လိုက်တယ်ဆိုတော့ဒါကခလေးတငယ်ဆိုင်ရာအခွင့်အရေးကိုချိုးဖောက်ပြီးတော့သူတင်အမျိုးသမီးတွေကိုပိုင်ဆုံးဖြတ်ခွင့်အခွင့်အရေးနော်ကိုပိုင်လွတ်လပ်ခွင့်တွေကိုဒါချိုးဖောက်တာနဲ့အတူတူပါပဲ
ဒီခလေးတငယ်များဆိုင်ရာဥပဒေကြမ်းပြင်ဆင်ချက်ကိုကြောက်တမ်းမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဒေါ်အေးမင်းမြမျိုးကကန့်ကွက်ခဲ့ပြီးမဲလွတ်တော်မှာမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ330ကန့်ကွက်မဲ33မဲချားနေမဲ1မဲနဲ့အတီးပြုတ်ခဲ့တာဖြစ်ပြီးအခုဒီဥပဒေကြမ်းကိုပြည်ထောင်စုလွှတ်တော်မှဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။ဒါကြောင့်ပြည်သူအကျိုးရှိရှုမဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့စဉ်းစားကြဖို့ဒေါက်တာနိုဒင်းရာရဲ့တိုက်တွန်းခြင်းနဲ့အတူဒီသတင်းပါရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်အနေနဲ့တော့မကောင်းတဲ့ရှေးထုံးတွေကိုအကုန်ပယ်ဖို့လိုတယ်ဒီရှေးထုံးအတိုင်းကျွန်တော်တို့ဆက်သွားနိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့16 18ရာစုကိုပဲပြန်ရောက်သွားမယ်။ကဘာနဲ့အတူရင်ပေါင်တန်းပြီးတော့ရှေ့ကိုမဆန်းနိုင်တဲ့ဘယ်နဲ့ကျွန်တော်ချင်းပြည်နယ်ဆိုလို့ရှိရင်ဒီ73နှစ်ပြည်ယုံတဲ့စစ်စပ်ပွဲတွေကိုနတ်ကိုကွယ်ရဲ့ခက်တုံးကလို့ပြန်ပြီးတော့ဒီခွင့်ပြုမယ်ဆိုရင်ဒီ18 19ရာစုနတ်ကိုကွယ်ရဲ့ခက်ကိုပဲကျွန်တော်တို့ပြန်ရောက်သွားမယ်လို့ကျွန်တော်ယူဆပါတယ်။အဲဒါကြောင့်ဒီစီတုလွှတ်တော်ကနေတိုင်းပြည်ရဲ့တိုးတက်ရေးကိုပဲစဉ်းစားပြီးတော့တက်မဆစ်ချင်ပါတယ်2015ခုနှစ် NLD ရဲ့ရွေးကောက်ပွဲကြိုးကြော်တမ်း manifesto မှာလည်းပါတယ်ဒီကြောင်းလဲချိန်တန်ပြီးဆိုတော့ကြိုးကြော်တမ်းနဲ့တက်လာတာဖြစ်ပါတယ်အဲဒါကြောင့်ဈေးသုံးမလွယ်နဲ့ရှေးထုံးမပယ်နဲ့ဆိုတော့ရှေးထုံးကြီးတွေကိုပြစ်ပယ်ပြီးတော့ဒီကိစ္စတွေကိုလည်းကြောင်းလဲချိန်တန်ပြီးNLD ဖြစ်တော့အမှတ်များနေပြောင်းလဲတင့်တဲ့မကောင်းတဲ့ရှေးထုံးတွေကိုလည်းအကုန်ပြောင်းလဲတင့်ပါပြီလို့ကျွန်တော်စိတ်ဆွင့်ချင်ပါတယ
်အပတ်စဉ်မျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုကတော့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်ပေးပါတော့မယ်ဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြန်ပြင်းပြင်းဆောင်းရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်နေမယ်အခုချိန်အထိဖူလုံအောင်နိုင်နိုင်နေနေမလုံနိုင်သေးပါဘူးဒါကြောင့်တခြားပြန်ပြင်းပြင်းဆောင်းရင်တွေဖြစ်တဲ့လေဆောင်းရင်နဲ့နေအောင်ချီဆောင်းရင်ကိုသုံးမယ်ဆိုရင်ရောအခြေအနေကဘယ်လိုရှိပါသလဲဆောင်းရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်
အ
ဲ့မှာကျွန်တော်နှစ်ပိုင်းရှိပါတယ်ဆရာမဘလို့နှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းပြဲစွိုင်းနေတာဟိုအလကားရတယ်နောက်တခါဒီလူတွေဒီလူသက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းအတွက်ဒီနိုင်ငံကြီးမှာလည်းကျွန်တော်မျက်နှာကြည့်ပြမလို့ဒီနိုင်ငံမှာပြတ်ပြီးလာနေတဲ့လေအောင်ကြီးပြတ်ပြီးလာနေတဲ့လေကိုကျွန်တော်တုံးတာဆိုတော့ဒါလင်းတုံးနေပါတယ်အဲဒါနဲ့ဒီတော့ကပြဿနာစတာကျွန်တော်နိုင်ငံမှာနမတိဆုံးစပြဿနာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်တို့နိုင်ငံမှာဟိုပေါ့ကျင်ထိမိသမားတွေရောဗာတွေရောအတုံးလုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာနေနေဘယ်လိုဈေးကြနေပြီးတော့ဒါတော့ညာအဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစပ်စီဒိုက်လောက်တာလေအမအမေရိကန်ကိုနိုင်တော့တယ်လီဖုန်းရမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်လေးသူကိုနိုင်တာစပ်စီဒိုက်လောက်ပြီးတော့မှာပြောက်ပတ်နေတာမျိုးကြာနောက်တစ်ခါကျွန်တော်တို့အမနမနာပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားဆိုတယ်လီဖုန်းရရှင်တွေကဒီမှာကျွန်တော်ဆန်းတက်နေတယ်မော်တော်ကားတွေ renew ပဲဒီဘက်ဒီအိုးနဲ့တုံးနဲ့ပါတယ်အဲ့ဒါကိုသူကိုနိုင်တာအဲ့မော်တော်ကားစီးတဲ့လူကိုသူကစပ်စီဒိုက်လောက်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ပါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းပါတော့ဒါလုပ်တဲ့လက်သက်တွေဆိုတော့သူပြည်သူတွေကဝိသက်တာဘယ်လိုလုပ်ဘာလို့လို့တော့ဖြစ်နေပါလဲဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူတွေစလာတုံးတဲ့လူတွေကိုလည်းစာပြိုင်မလုပ်နိုင်ဘူး။ဒါတော့တစ်ဖက်ကလျှောက်ဆစ်တုံးတဲ့လူတွေအားလုံးဆက်ရိုက်ထားဆိုတဲ့အစ်တက်ကံကဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မိနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာပြိုင်လုပ်လို့ရတယ်။ပြန်ပြန်ချန်ပြီးမှာနောက်တစ်ခါကအဲ့ဒီကုလုံးကိုလုပ်လို့ရတယ်ပေါ့ဗျာ။ကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်တော်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်တော်စုပေါင်း300လောက်ကျွန်မနေရမယ်အဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်တော်စုကိုကျွန်တော်ကရွှေချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံးနေတာပေါ့နော်တစ်ဖက်ကတအားဆက်ပြတ်လုပ်နေတာဆို
ပြန်ပြင်းပြင်းစွန့်ရင်တည်းကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်နိုင်ငံဈေးကမကျပါဘူးကျွန်တော်ကျွန်တော်နိုင်ငံကအခုဒီမင်းဘာကျွန်တော်တည်တဲ့ဟာရှိပါတယ်မင်းဘာတည်တဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ွယ်လောက်ကြောက်ပါတယ်12စင်ွယ်လောက်နဲ့ထုတ်လုပ်မှုကြီးကြောက်ပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုရင်သူကလက်ထက်ကလာပြီးတော့ UI Uniform လုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့ခါမှာကျွန်တော်မြန်မာဘက်မှာမြန်မာမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့ခါမှာသူကိုယ်တိုင်ကလည်း12စင်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12စင်အောက်လုပ်နိုင်တယ်ဆိုတော့လူကြောင်မှမရှိဘူးမြန်မာနိုင်ငံထဲမှာသူကတော့ဒါကဈေးနှုန်းကအချမ်းရတော့ကျွန်တော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်ပြီးသေးတယ်ဆိုလို့ရှိရင်နှစ်ဆနည်းလောက်ဈေးကြီးနေတယ်။ဒါဆိုတော့ဒါလည်းကျွန်တော်ကတစ်ဖက်ကစဉ်းစားရမှာကျွန်မ
။နေရို့လေးရို့ကိုတုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတွက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကဟိုကိုကွန်ထရိုးအောက်မှာမရှိဘူးကျွန်မ။ကိုကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်။ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity factor ပေါ့ကျွန်မရဲ့တစ်နေ့လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းတော့တစ်နေ့လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းလောက်ကိုသူကသူ့သဘောသူ့ချောင်းနဲ့ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နေ့လုံးရဲ့1560နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းနဲ့အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမှန်ထားလို့မရဘူးကျွန်မနိုင်ငံတိုင်းပါလေအမှန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable scale ထဲမှာရှိတဲ့အမှန်ထားလို့ရတဲ့စက်တွေကိုအမှန်ထားပြီးတော့မှလိုအပ်တဲ့ချိုးအစားတစ်ခုလောက်နဲ့ခုနကပြောတဲ့အပေါင်းပေါင်းခြင်းမဖြစ်ရသေးတော့နေတို့နေတို့အစားတစ်ချက်ကိုကျွန်တော်ကထိုက်ပြင်လာတော့သုံးပြင်တယ်ဘာလို့သုံးပြင်လဲဆိုတော့စက်ကနည်းနည်းပြင်ပြပါစီအပေါင်းပေါင်းခြင်းစက်ကနည်းနည်းလို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါလေဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ပဲဖြစ်ပါလေ
နိုင်ငံအများအပြားမှာပြန်ပြင်းပြင်းစွန့်ရင်ကိုဘယ်လိုပုံစံနဲ့သုံးနေကြပါသလဲ
အမေရိကန်မှာလည်း400ခိုင်နှုန်း400ခိုင်နှုန်းနဲ့ပို့ပြီးတော့မှအဲ့နေလို့နေလို့မတုံးပါဘူးပြည်နိုင်ငံမှာလည်း400ခိုင်နှုန်းနဲ့ပို့မတုံးပါဘူးဒေနိုင်ငံမှာလည်းကျွန်တော်သိတဲ့ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေမှာဒါအဲ့လောက်ကြီးမတုံးပါဘူးတုံးလို့ရှိရင်လည်းဗာပြောတာအစ်မဆိုသူ့ပြည်သူကတအားကစင်းလုံးဈေးကြီးမှသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းသာရင်တော့ဒီတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတုံးတဲ့နိုင်ငံတွေကဘာသာဖြည့်ပြီးတော့လုပ်ရမလဲဆိုတော့ဆရာမအဲ့ဒီလိုဆိုလာတို့ဝင်းတို့ကမပြည်ရင်တဲ့ဓာအားကိုသူကပေးနေတဲ့အတွက်ကြောင့်မလို့သူဒီပြည်ရင်တဲ့ဓာအားကိုသူများနိုင်ငံနဲ့ရက်သက်ဆက်ကြောဓာအားလိုင်းပြည့်ပြီးတော့သူကအချိန်မျိုးကြီးဆက်ကနိုင်ဆက်ကနိုင်မှာဓာအဝယ်ရောင်းသူကလုတ်ထားပြီးတော့မှမပြည်ရင်တဲ့ဒီမှာသူကဝယ်တုံးတာလေဆရာအဲ့လိုမျိုး communicate လုပ်လိုက်တဲ့အခါကျတော့သူ့နိုင်ငံထဲမှာကြည့်လိုက်ရင်တော့သက်တင်ဆိုင်အားတွေဟာမျိုးတို့မျိုးတို့ညားကျင်ညားနေတယ်တခြားကိစ္စတွေမဲကျင်မဲနေတယ်ဒါပေမဲ့သူ့စက်မထားတော့သူများနိုင်ငံကဝယ်သုံးတဲ့ဓာအားတွေသူဝယ်သုံးနေရဲဆိုတော့
ตัวนี้ออกมาจากนี่มาจากมาเป็นแบบนี้จะมาเยอะไหมเป็นแบบนั้นไงนะถ้าที่อยู่ในตัวตัวจะเส้นเราสิเลยนะตัวจะเส้นเราจะมาจะโน้นไงเนี่ยคุณจะเห็นตัวอยู่ในตัวนี้เยอะแยะเลยคุณจะโน้นตัวยาเก่าเนี่ยตัวจะมาจากนี้เลยที่อยู่ในตัวมาเสียหมดเลยไอ้เนี่ยตัวนี้เรียกว่าคนเส้นมาจากที่ชุดด้านในนั้นเลยไอ้นี่มาตัวจะเส้นเราเปล่าดิถ้าที่เราเรียกว่าตัวนี้เนี่ยชั้นอะไรล่ะเนี่ยมันยังไงลูกชิ้นนี้ด้วยส่วนอื่นกูก็ต้องยาอ
ောင်မိတဲ့အောင်မိရမယ်။နောက်လူသားဆန်ပေးရမယ်။လူသားဆန်တဲ့အတွက်ကျွန်တော်တဘောပေါ်ပြီးအနည်းဆုံးဖြစ်နေတဲ့စူလာတို့ဝင်လို့လည်းတုံ့ပြန်တယ်။ဒါနဲ့ကိုယ်နိုင်ငံအခြေအနေပြည်သားကပေးဈေးပေးနိုင်တဲ့အခြေအနေပေါ်မှာတွေ့ရမယ်။နောက်တစ်ခါဒါမပြည့်နေဘူးဖြစ်လာခဲ့လို့ရှိရင်ငွေတွေကမှကျွန်တော်နိုင်ငံရဲ့တရားစင်ပြီးရတကယ်ကိုမနိုင်ငံထမ်းထားရတာ။ပေးထားတဲ့လူသုံးနာနဲ့ထုတ်ကြမယ်တော့မနိုင်ငံ။အဲ့ဒီအချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်နေဒီကအားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံရဲ့တရားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူး။အရန်တားလေးတွေပါလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူး။ကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာလည်းသုံးမယ်ဆိုရင်တော့ဟိုအခြေခံကြရတဲ့ renewable တွေကဒီကလေးစသုံးနေပါလေ။ပို့ဆိုင်လေးကနေဆိုတော့ကြောင်ပြေးသုံးနေပါလေ။ဒီသုံးနေပါလေ။ဒါနဲ့လေနဲ့လေတော့ထိုက်တဲ့ပမာဏလေးကိုညီလေကင်းလေးတွေမှာဝင်ပေးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလေးစလို့လုပ်ငန်းကြီးရနေပြီးဒီလောင်ကန်တွေကကြီးကိုထုတ်မသုံးမနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်တွေကကြီးပြီးလူရည်ပြီးကြလို့ရှိရင်ကျွန်တော်မိရစ်အားရနိုင်ငံမှာတုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တနိုင်ငံလုံးမောင်းသွားတာတွေပဲဒီအောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်ဒီကဒီခံထားလို့ရတာပေါ့ဒါကတော့ကျွန်တော်ကအတားကျအားမဲ့ချက်တွေကျွန်တော်ချိန်ထိုးပြီးတော့ပြောတာ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤတင်ရကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြဦးမယ်နော်
ဒေါက်ကီမြူတက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American တန်ကနေစနေနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကစနေနေ့မနေ့ခင်းအစီအစဉ်ကိုဆက်လက်ပြီးတော့အတန်ထွက်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကလည်းကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်မနေနဲ့ G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးပွဲချင်းပါရာအာဂျင်တီးနားနိုင်ငံကိုရောက်ရောက်ချင်းအမေရိက First အမေရိကသာပထမဆိုတဲ့မူတိုင်နိုင်ငံတကာရေးဆက်ပြည်တွင်းရေးကိုပိုအလေးထားတာကိုပြလိုက်ပါတယ် Air Force One သမ္မတလင်ကြီးဘော်ကနေဆင်းပြီးမိနစ်ပိုင်းတွင်မှာပဲသမ္မတထရန့်ကအင်တာနက်စတင်တာရိုက်လိုက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုပေါ်ဝေဖန်ပြစ်တင်လိုက်ကအခြားတစ်ဖက်ရဲ့ရာဇဝတ်မှုအစ်စ်ကိုသာစစ်ဆေးတင်တယ်လို့တောင်းဆိုလိုက်ပါတယ်။နောက်နိုင်ပိုင်းအနေနဲ့ထက်ကြမနေ့စောစောနေထွက်လာနေတုန်းလေးမှာပဲဒီအထူးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပဲနောက်အင်တာနက်တွစ်တာထည့်လိုက်တာမှာသူရောက်နေတဲ့နိုင်ငံတကာထိပ်သီးပွဲထက်အမေရိကန်ပြည်တွင်းကသာပထမဖြစ်ကြောင်းထပ်ပြလိုက်ပြန်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ G20 ညီလာခံအတွင်းမှာခဏတစ်ဖြုတ်တွေ့ဆုံကြဖို့ရှိနေတယ်လို့ရုရှားအိုင်နာအပိုင်းတွေဘက်ကတော့ဆက်ပြောနေပါတယ်။ဒါပေမဲ့အမေရိကန်ရာရှိတွေကတော့အခုလိုတွေ့ဖို့အစီအစဉ်မရှိဘူးလို့ညင်းထားပါတယ်။ဒါပေမဲ့လည်းဒီရာရှိတွေကပဲအစီအစဉ်မရှိဘဲတွေ့ဆုံကြတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ကြောင်းပြောဆိုနေပါတယ်ခင်ဗျာ။အဲ့တကယ်တော့ဒီအမေရိကန်သမ္မတအနေနဲ့ရုရှားသမ္မတနဲ့တွေ့ဖို့ဖြစ်လိုက်ရစေတဲ့ယူကရိန်းသမောသားတွေကိုဖမ်းထားတာကိုရုရှားကပြန်မလွတ်ပေးသေးတဲ့အပြင်မော်စကိုကထောင်နေတဲ့ကိုပါထပ်ပို့လိုက်ပါတယ်။တနင်္ဂနွေနေ့တုန်းကခရိုင်းမီးယားပင်လယ်ကမ်းခြေအပြင်ဘက်မှာဖမ်းဆီးခံခဲ့ရတဲ့ယူကရိန်းသမောသား24ဦးကိုအခုလိုမော်စကိုကထောင်တွေကိုပို့လိုက်ကြောင်းရိန်းလို့ခေါ်တဲ့ရုရှားရုပ်မြင့်သံကြားလိုင်းကထုတ်ပြောလိုက်ပါတယ်။ဒီထက်က22ဦးကိုမော်စကိုကလစ်ဖော်တူဘူအချင်းထောင်မှာထိန်းသိမ်းထားပြီးကျန်တဲ့ဒဏ်ရာတွေလည်းရထားတဲ့3ဦးကိုတော့ထောင်ရဲ့ဆေးရုံဆောင်မှာပို့ထားတယ်လို့ဒီရုရှားရုပ်သံလိုင်းကဆိုပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဝင်းမင်းကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကကီဗင်ဖော်လာဖြစ်ပါတယ်။ညနေပဲ6:00ကနေ9:00ကြီးထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။နိုင်ငံ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးဒီဇင်ဘာ1ရက်နေ့စဉ်မှာရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.